ကျင်းပြည်နယ်ကော့ကရိတ်မြို့နယ်ကျုံတိုးနယ်တဝိုက်မှာစစ်ကောင်စီတပ်တွေနဲ့ KNLA
အခုနေသားရကွာမြောက်ဒီကော့ကရိတ်နဲ့ပြည်ပြည်ပေါ်စီစဉ်ပေါ့နော်ကျွန်တော်အဲဒီကော့ကရိတ်မြောက်ဒီလမ်းမှာရှိတဲ့ဒီ PNL နဲ့ပူးပေါင်းတပ်ဖွဲ့တွေကိုသူကညှက်တိုက်ဖို့စီစဉ်တာပေါ့နော်အဲဒီနေပြည်တော်ကောင်းပေါ့နေပြည်တော်ကောင်းကနေအမြောက်တွေနဲ့ချေးရွာတွေကိုလှမ်းပစ်တယ်အဲ့ဒါဘယ်သူကြီးကြီးပေါ့နော်အဲ့ပုံစံမျိုးတွေနဲ့နောက်ပြီးတော့အလန်းဟောင်းဘက်ကိုလှမ်းပစ်တဲ့
ကျွန်တော်တို့ကတော့ဒီနေ့ကိုပြန်ပြီးတော့ဆက်ပြီးတော့ဖြစ်ပါတယ်။အောင်စရာစစ်ကြောင်းကလည်းပူပေါင်းတက်တီကဂျားပြတ်တိုက်ခိုက်တာတွေကြောင့်အထိနာပြီးအခုချိန်တည်းမြောက်ရီဘက်ကိုမတက်လာနိုင်သေးပါဘူး။တိုင်ရင်အားတချို့ကိုလည်းဆစ်ဖြစ်နေတဲ့ရခိုင်ဘက်ကိုပြန်ပို့လိုက်တာကြောင့်အင်းအားနေသွားတယ်လို့လည်းဆိုပါတယ်။ဒါပေမဲ့နေကြောင်းတက်ရဲ့အကူအညီနဲ့လက်နဲ့ခဲရန်စုဆောင်တယ်ဆောင်တ တယ်လို့နောက်ပြီးတော့ဟိုတိုက်ရိုက်ခိုက်ရလည်းတီတီဝဝနဲ့ထိုးတက်လာတဲ့စစ်ကြောင်းမျိုးလည်းမဟုတ်တော့အာနဲ့နေတဲ့စစ်ကြောင်းအတွင်းတော့ပဲရှိတယ်ပြီးတော့အဲ့ကနေပြီးတော့ဒီဂျုံတို့တို့လက်ဘူးတို့အဲ့ကနေအင်အားတွေဖြစ်ပြင်းလာရှိတယ်ပေါ့နော်ဂျုံတို့905 946အဲ့ကောအဲ့တက်ကနေတော့အင်အားတွေဖြစ်ပြင်းလာရှိတယ်ပေါ့နော်အဲသူတို့ကသူတို့အင်အားမရှိတဲ့ခါကျတော့သူက PTF အကူအညီတွေနဲ့လူတွေမကင်းမလို့တဲ့ PTF တွေ PTF အကူအညီနဲ့ပို့ပြီးတော့အကူအညီတွေနဲ့လက်လက်ခဲရန်တွေပို့ဆောင်တယ်အဲအဖုံရမျိုးတွေနဲ့သူတို့လုပ်နေကြတော့
နှစ်ဖက်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးမြောက်ဒီသင်္ကန်းညီနောင်ဘက်မှာတော့ခလာရ205တပ်ကနေသားဆောင်တပ်ရဲ့အကူအညီနဲ့စခန်းပြန်ထိုင်ထားပြီးအနီးနာကကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်နေတယ်လို့လည်းဒေသခံတွေကဆိုပါတယ်။ရွှေမြစန်ဒီကွက်သစ်ရွာသစ်ကုန်းနေရာတွေဘက်မှလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဇူလိုင်လ2ရက်နေ့ကနေ9ရက်နေ့အထိ5ရက်တွင်းစစ်ကောင်စီရဲ့လက်နက်ကြီးထိမှန်တဲ့အရက်သား6ဦးတည်းမနေရှိနေကြောင်းလက်နက်ကြီးကြီးစံနေကော့ကရိတ်မြို့နောင်တိုင်းကျေးရွာတရားကျိုးဆိုတဲ့နေရာဘက်တွေကိုကြားရောက်ပောက်ကွဲခဲ့တာတွေကြောင့်ဒေသခံတွေပြင်းထန်တဲ့ဒဏ်ရာတွေရခဲ့တယ်လို့လဲဒေသတွင်းလူခွေရေးလှုပ်ရှားနေသူတွေကပြောဆိုခဲ့ပါတယ်ရှင်